အာဖရိကတိုင်းမှာတောက်သုံးဖို့အတွက်ရောစိုက်ပျိုးရေးအတွက်ပါပေးဝေနိုင်တဲ့အလွန်ကြီးမားတဲ့မြေအောက်ရေအေးမြစ်တိုက်ကြီးတစ်ခုရှိနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။ဒီရေဟာအာဖရိကတိုက်သားတွေနှစ်စဉ်သုံးဆွဲနေတဲ့ရေအေးမြစ်ပမာဏထက်လည်းအဆတရာများတယ်လို့အာဖရိကတိုက်ကရေကန်ကြီးတွေမှာရှိတဲ့ရေတွေထက်အဆ20ပိုပြီးတော့များနေတာတွေ့ရတယ်လို့ဆိုပါတယ်။ဒီမြေအောက်ရေကိုအာဖရိကတိုက်မှာနေထိုင်သူတန်းပေါင်း300အတွက်တောက်ရေတန်းရဖို့ထုတ်ယူသုံးဆွဲနိုင်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းကြပါတယ်။ဗြိတိရှ်ဘူမိဗေဒစုံစမ်းလေ့လာရေးဌာန BGS နဲ့ University College London တို့ပူးတွဲတိုင်းတာပြီးတော့ထုတ်ပြန်ခဲ့တဲ့မြေပုံအရအာဖရိကတိုက်မှာရှိတဲ့လစ်ဗျာ၊အယ်ဂျီးရီးယား၊ Egypt နဲ့ Sudan နိုင်ငံတွေအပါအဝင်ဒေသတော်တော်များများရဲ့အောက်မှာမြေအောက်ရေကြောကြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်ရေရှားပါတဲ့ဒေသအဖြစ်သတ်မှတ်ထားတဲ့အဲ့ဒီနိုင်ငံတွေဟာသူတို့ရဲ့မြေအောက်မီတာရာခိုင်နှုန်းလောက်တောင်မရောက်ဖဲများပြားလာတဲ့ရေတွေကိုတူးလို့ရနိုင်မှန်သိလာခဲ့ရတာပါ။ဒီလောက်များပြားတဲ့ရေအေးမြစ်ကနေအာဖရိကဒေသမြေစီလွှာပြုတ်ပြင်ဖို့နဲ့စားနပ်ရိက္ခာဖူလုံရေးတွေမှာအထောက်အကူပေးနိုင်မယ်လို့ University College London ကဇလဗေဒပညာရှင် Richard Taylor ကပြောပါတယ်။သိပ္ပံပညာရှင်တွေအနေနဲ့အခုလိုတွေ့ရှိတဲ့ရေအေးမြစ်ကိုလိုတာထက်ပိုးပြီးတော့ထုတ်ယူမှာကိုစိုးရိမ်နေကြချိန်မှာပဲအာဖရိကတိုက်ရဲ့လူဦးရေတိုးနှုန်းမြင့်မားလာတာနဲ့အမျှရေလိုအပ်ချက်ကလည်းပိုတိုးလာမယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။